ရခိုင်ပြည်နယ်အတွင်းစည်ပြိပခါတွေကြောင့်ဘေးလွတ်ရာကိုတိမ်းရှောင်ပြေးနေရတဲ့ဒေသခံဆစ်ဆောင်ဥယေက4000နာအထိရှိသွားပြီဖြစ်ပြီးသူတို့အတွက်အရေးပေါ်တောက်သုံးရည်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဆစ်ဖြစ်နေတဲ့နေရာတွေမှာစစ်တပ်အင်အားတိုးချလာနေတဲ့အတွက်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေကပိုပြင်းထန်လာနိုင်မဲ့အနေအထားဖြစ်တယ်လို့အေအေရခိုင်တပ်ပြောခွင့်ရကလည်းပြောပါတယ်ရခိုင်ကနောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတာဆက်ပြီးတော့နားဆင်ပါရှင်စစ်ဘေးရန်တင့်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြဘူးသီးတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်ချောင်းမြို့နယ်တွေမှာယာယီဒုက္ခသည်စခန်းပေါင်းက60အထိရှိသွားပြီဖြစ်ပြီးစစ်ဆောင်ပြည်သူတွေအပါအဝင်ကြေးရွာတွေထဲမှာပဲဘေးလူရာကိုတင်းချောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ38500အထိရှိသွားပြီလို့စစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များစီယုံအာအီစီကမေလာဇန်ကထုတ်ပြန်ထားပါတယ်လက်တလောစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေဟာအရေးပေါ်အခြေအနေကိုနေပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစစောထွန်းကပြောပါတယ်
။ကျဲနေကကျွန်တော်နောက်ဆုံးဖုတ်ပြန်ရှဲမှာတော့ဒီ3,600ရှိတာပေါ့။အခုနောက်ပိုင်းမှာတော့ဒီသေးတောင်ဖွဲမှာဒီမျိုးပေါ်မှာသခင်ငါးခုတို့လာတယ်ဆိုတော့အဲ့ဒီမှာက930လောက်ရှိတယ်။နောက်စစ်ပြေမှာကနေပြီးတော့မှ110လောက်ရှိတယ်ဆိုတဲ့ခါကျတော့နောက်ထပ်1000လောက်ထပ်တို့လာတာပေါ့နော်။အာ6,500လောက်ဖြစ်တော့ပါတယ်မှာ
ဟုတ်ကဲ့အဲ့တော့လက်တလောမှာရောဘာတွေအရေးကြီးလို့နေလဲတောက်သုံးရေကအတိကလားစားနပ်ရိက္ခာရောနောက်တခြားဘာများလိုအပ်နေတာရှိပါလဲရှင
်အဲအခုကတော့အမရဲ့ဖေပေါ့ဆောင်ကတော့လိုနေတာပါပဲဘာကြောင့်လဲဆိုတော့နိုင်ငံတကာအခွင့်အရေးတွေကလည်းပဲကြီးကြီးရမကူညီနိုင်တဲ့အခြေအနေအဲနောက်ဒီသခင်တွေမှာလည်းပဲတဖြည်းဖြည်းနဲ့ဒီကွင်းခပဲမှုတွေကနေပါလာနေတဲ့အခြေအနေပေါ့လေလိုအပ်တာကတော့ဖေပေါ့ဆောင်ကလိုနေတာပါပဲရေဆိုလို့ရှိရင်လည်းအခုကဒီစီမင်းချောင်းသခင်တွေဒါမကပဲဒီနေဖက်မှာရှိတဲ့ကြီးတော်တော်များများမှဒီရတီဆိုရင်ရခိုင်မှာကရေကြီးပြဿနာလေးရှိနေပြန်ရောနေရာထိုင်ခင်းရောရေချပါတာရောနောက်စတဲ့အခါထပ်ပေါ်မှုနေလာတာရောဆိုတော့ဒီအချို့စစ်တွေကတခြားဒီကိစ္စမဲ့ပြဿနာကိုလည်းရှိလာပြန်ရောပေါ့နော်အဲ့လိုတော့ဖြစ်နေပါတယ
်ဒီလိုစစ်ဆောင်တွေ4000လောက်ထိတိုးလာနေချိန်မှာတော့ရခိုင်ပြည်နယ်အတွင်းလားနေချီဖြစ်နေတဲ့ရင်ဆိုင်တိုက်ပွဲတွေကဒီကနေ့ထိဆက်ပြီးတော့ပြင်းပြထန်ထန်ဖြစ်နေသေးပါစစ်ဖြစ်နေတဲ့နယ်မြေတွေထဲအစိုးရတပ်ဖက်ကစစ်အင်အားတွေပိုတိုးချလာနေတဲ့အတွက်ရှေ့ဆက်ပြီးတော့တိုက်ပွဲတွေပိုဖြစ်လာနိုင်တဲ့အနေအထားကိုရောက်နေတယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ
်ရခိုင်ဒေသမှာတော့တိုက်ပွဲကဆက်ပြီးတော့ဒီပြင်းထန်လာမဲ့အနေအထားရှိတယ်ဗာဖြစ်လို့ဆိုလို့ရှိရင်ဗမာစစ်တပ်ဟာဒီမနေ့ကစပြီးတော့သူတို့ဒီဟိုရေကြောင်းကလည်းပဲဒီဥစ္စာဒီစစ်လက်နက်ပစ္စည်းတွေထားပြီးတော့အင်အားဖြည့်နေတာရှိတယ်ဗျာနော်အခုကသူတို့ကြီးတဲ့ဒီနေတဲ့တွေမကဘူးဒေသကပါသူတို့ဝင်ပြီးတော့မှအဲ့မှာဒီနောက်ကနေထောက်ပံ့ရေးတွေအဲ့ဒါတွေပေးလာတာတွေ့ရတယ်နော်အခုဆိုလို့ရှိရင်စစ်လက်နက်ပစ္စည်းတွေပြောင်းတဲ့ပြောင်းတာရွှေ့တာတွေကိုအဲ့ဒီဒေသကဒီရေကြောင်းကနေပြီးတော့ပို့လာတာတွေရှိတယ်ဒီမနေ့ကထူးခြားတာတခုကတော့မနေ့ကညဒီတိုက်ပွဲညတိုက်ပွဲဖြစ်နေတုန်းမှာကြောက်တော်ဖက်ကနေပြီးတော့တို့ဒီဟိုအင်အားတွေပို့တဲ့အခါတော့ဒီဥစ္စာပေါ့နော်အင်အားဖြည့်တင်ဖို့အတွက်ပို့တဲ့အခါဒါအရသာကားတွေကိုဟိုရှိုးဆွေးပြီးတော့ပို့လာတာရှိတယ်ဗျရှိုးဆွေးပြီးတော့အဲ့လိုမျိုးကုန်တင်ကားတွေတုံးလာတာတွေ့ရတယ်
စီးတီမမူရီဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့တောက်ကြနေမနေ့ပိုင်းတုန်းကရခိုင်ပြည်နယ်ကြောက်တော်မြို့မှာဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးဘုံခွဲတိုက်ခိုက်သူဟာအေးအေးတပ်ဖွဲ့ဝင်ဖြစ်ပြီးအသေးဖမ်းဆီးခဲ့တယ်ဆိုတာကိုလည်းတက်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်နဲ့စစ်ဖြစ်နေတဲ့အချိန်မှာတော့ဒေသခံလူငယ်တချို့ကိုအေးအေးတက်နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးစစ်ဆင်နေတဲ့အပေါ်စိုးရင်ကြောင့်တေဆုံးသူတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကမနေ့တောက်ကြနေ့ကတိုက်တွန်းခဲ့ပါတယ်။အေးအေးပြောခွင့်ရပုဂ္ဂိုလ်ခိုင်သူခါက
အဲ့လိုမျိုးဒီနိုင်ငံတကာကနေပြီးတော့နော်လခိုင်တွေကိုအဲ့လိုဝိုင်းဝန်းပြီးတော့ဒီဥစ္စာပေါ့နော်ဒီကေစီပေးတာတော့ကျွန်တော်တို့ကျေးဇူးတင်ပါတယ်။ဘာဖြစ်ဆိုလို့ရှိရင်အခုကလူမျိုးရေးရတာအမျိုးအသေးကြီးကြီးနဲ့နေပြီးတော့ဥတည်တိုက်ခိုက်လာတာတွေ့ရတယ်အထူးသဖြင့်တော့ဒီလွန်ခဲ့တဲ့လပိုင်းတွေကတည်းကသူတို့အဲ့ဒီလိုမျိုးလုပ်လာတာဆိုတော့အခုဟာကတော့ပုံပြီးတော့ဒါဟိုဘယ်လိုပြောမလဲလူငင်းချင်းချင်းဒါပြောင်ပြောင်တင်းတင်းထစ်လာတာပေါ့နော်သူတို့ဒီအရသာတွေပုံမှာပြင်းမာတော့တိုက်ခိုက်လာတဲ့ဥစ္စာကိုတော့ဒါနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါဟိုကောင်းတဲ့ကိစ္စပေါ့ဗျာနော်ဒါဟိုလုတ်တဲ့လုတ်ထိုက်တဲ့ကိစ္စလို့ကျွန်တော်တို့အဲ့လိုပြောမြင်ပါတယ
်။စီးပရိပခါတွေပြင်းထန်စေစေရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီနိုင်ငံတော်သမ္မတကဖွဲ့စည်းပေးထားတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးဝေတောင်နဲ့အဖွဲ့ကတော့ဒီကနေ့ရခိုင်ပြည်နယ်စစ်တွေကိုရောက်ရှိလာပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်ဥပဒေချုပ်ပါဝင်ရခိုင်စိုးရအဖွဲ့တွေနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတရားဥပဒေစိုးမိုးရေးတည်ငြိမ်အေဂျင်စီတွေဆွေးနွေးခဲ့တယ်လို့မိုးရွာသီမှာတိုက်ပွဲဆောင်ပြည်သူတွေလုံခြုံစိတ်ချစွာနေနိုင်ရေးယာ ီစာဦးတွေဆောက်လုပ်မဲ့ကိစ္စတွေလည်းဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုရိုင်းစစ်တွေမျိုးကစစ်ဘေးစစ်ချောင်းတွေစီကိုအကူအညီတွေသွားပေးနေပေမဲ့လမ်းမဆက်သွယ်ရေးခက်ခဲတယ်လို့လုံခြုံရေးအရတားမြစ်ခံထားရတဲ့နေရာတွေကအကူအညီမှန်တကယ်လိုအပ်နေတဲ့စစ်ဘေးရှောင်ဒုက္ခတွေစီကိုတော့အကူအညီတွေမရောက်လာဘူးလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။